အစ္စရေးနဲ့ဒီပါလက်စတိုင်းဟာမတ်စစ်သွေးကြွအဖွဲ့ကြားမှာယာယီသဘောတူညီမှုရပ်ဆိုင်ထားတဲ့ဒီအချိန်ကုန်ဆုံးဖို့မိနစ်ပိုင်းအလိုမှာပဲနောက်ထပ်တရက်ဒီကနေ့တိုးပြီးတော့မှအပြစ်ရထားဖို့အတွက်သဘောတူခဲ့ကြပါတယ်။ပါလက်စတိုင်းစစ်သွေးကြွတွေဖမ်းဆီးထားတဲ့တရားခံ၁၀ရောက်လွှတ်ပေးရင်ဒီပါလက်စတိုင်းအကျဉ်းသား30ကိုပြန်လွှတ်ပေးမှဖြစ်တယ်လို့တရက်ထပ်ပြီးတော့အပြစ်ခံရဆဲထားမယ်လို့အစ္စရေးဘက်ကသဘောတူခဲ့ပါတယ်။တချိန်တည်းမှာပဲဒီပြန်မလွှတ်သေးတဲ့တရားခံတွေပြန်လွှတ်လာရင်းနဲ့ဂါဇာကိုလူသားချင်းစာနာတဲ့အကူအညီတွေထပ်ပြီးတော့ပေးနိုင်အောင်ကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်သနီဘလင်ကင်ဟာအစ္စရေးနိုင်ငံမှာရောက်နေပါတယ်။အစ္စရေးနဲ့ဟာမတ်စ်ကြားအပြစ်ရဆိုင်ထားတဲ့အတွက်ရလာကောင်းတွေရတယ်လို့ဒီအစ္စရေးသမ္မတနဲ့တယ်လီဗီမြို့တော်မှာဒီကနေ့ကြာသပတေးနေ့တွေ့ဆုံချက်မှာဝင်ကြီးဘလင်ကင်ကပြောကြားခဲ့ပါတယ်
။ And we have seen over the last week the very positive development of hostages coming home being reunited with their families.
ပြီးခဲ့တဲ့သတင်းပတ်အတွင်းတရားခံဖြစ်ဖမ်းဆီးခံထားရသူတွေမိသားစုတွေစီပြန်လာနိုင်ကြတဲ့အကောင့်ဘက်ကတိုးတက်မှုတွေကိုမြင်တွေ့ခဲ့ရပါတယ်ဒီနေ့လည်းဆက်ပြီးတော့မြင်ရတင်ပါတယ်ဂါဇာမှာလည်းလူသားချင်းစာနာကြအခုအညီအလွန်အမင်းလိုအပ်နေတဲ့အဖြစ်မဲ့အရသားတွေအတွက်အထောက်ပံ့တွေတိုးမြှင့်ပေးနိုင်ခဲ့တာမို့ရလတ်ကောင်းတွေရခဲ့ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဘလင်ကင်ကပြောကြားခဲ့တာဖြစ်ပါတယ်အစ္စရေးမျိုးတွေနဲ့ဟာမတ်စ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ပြီးတော့အမေရိကန်တွေအပါအဝင်တရားခံတွေကိုဖမ်းဆီးသွားတဲ့အောက်တိုဘာ9ရက်နောက်ပိုင်းမှာဝင်ကြီးဘလင်ကင်အစ္စရေးကိုတတိယအကြိမ်ရောက်ရှိလေတာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်စ်ကြားဒီကနေ့9ရက်မြောက်နေ့အဖြစ်အပြစ်ခတ်ရဆဲထားမယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာဂါဇာကမ်းမြောင်ဒေသတွေကိုလူသားချင်းစာနာတဲ့အကူအညီတွေတည်ဆောင်ထားတဲ့ကုန်တင်ကားကြီးတွေအီဂျစ်နဲ့နယ်စပ်ဒီရာဖာဂိတ်ကနေပြီးတော့ဝင်ရောက်ခဲ့ကြပါတယ်။ဒီစားဖြစ်ရမှာတော့တယ်လီဗီမြို့ကနေဂျေရုဆလင်မြို့ကိုဝင်တဲ့အထက်အဝေးပြေးဘတ်စကားဂိတ်မှာဒီကနေ့အစောပိုင်းကတနက်သမားတွေပြစ်ခတ်လို့၃ဦးထက်မနည်းတေဆုံးပြီးတော့တချို့ဒဏ်ရာရခဲ့တယ်လို့အစ္စရေးရဲကပြောပါတယ်တနက်သမား၂ယောက်ကိုလည်းရဲကပြစ်ခတ်တပ်ဖြတ်ခဲ့ပါတယ်ရှင်